စစ်ကောင်စီဟာအင်အားချိနဲ့လာနေတာကြောင့်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အချိန်ကောင်းဖြစ်လိမ့်မယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ
် I think we all know that the current regime is starting to lose some strength
စစ်ကောင်စီဟာအင်အားစတင်ရော့ကျလာနေပြီဆိုတာကျွန်တော်တို့အားလုံးသိကြမယ်ထင်ပါတယ်လို့ထိုင်းဝန်ကြီးချုပ်ဆရတာတဗီစင်ကရိုက်တာသတင်းဌာနနဲ့တီးသက်မေးမြန်းခန်းမှာပြောလိုက်တာပါအင်အားချိနဲ့လာရဲဆိုပေမဲ့အာနာနဲ့လက်နက်ရှိနေစေဖြစ်တဲ့အတွက်ကြောင့်မလို့စစ်ဆက်ညှိနှိုင်းတဲ့လို့ယူဆကြောင်းလည်းအကြံပေးခဲ့ပါသေးတယ်။ထိုင်းနိုင်ငံနဲ့နေဆက်ဒေသတွေအပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတော်လိုင်းအင်အားစုတွေနဲ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဖွဲ့တွေအရေးနိုင်လာတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲထိုင်းဝန်ကြီးချုပ်ရဲ့အခုလိုမှတ်ချက်ထွက်ပေါ်လာတာပါ။ပြီးခဲ့တဲ့ဩဂုတ်လကထိုင်းဝန်ကြီးချုပ်ဆရတာအာနာရခဲ့ပြီးတဲ့နောက်ပိုင်းထိုင်းအစိုးရဟာမြန်မာအရေးဖြည့်ရှင်းဖို့ကြိုးပမ်းမှုတွေရှိခဲ့ပါတယ်။မတ်လတုန်းကလည်းထိုင်းပါလီမန်မှာမြန်မာအရေးဆွေးနွေးမှုတွေရှိခဲ့တယ်လို့စာနာမှုအကူအညီပေးရေးအစီအစဉ်တွေကိုလည်းစတင်ခဲ့ပါတယ်။မြန်မာနိုင်ငံသားစီစီလုံးလုံးညီညီညွတ်ညွတ်နဲ့ငြင်းချမ်းသာရမယ်ဆိုရင်ထိုင်းနိုင်ငံကအမျက်အစွန်အများဆုံးရမယ့်နိုင်ငံပါလို့လည်းထိုင်းဝန်ကြီးချုပ်ကပြောသွားပါသေးတယ်။မနေ့ဖြန်မှာလည်းထိုင်းအစိုးရအဖွဲ့ဝင်ဝန်ကြီးတွေစစ်ဘက်ဆိုင်ရာအကြီးအကဲအရာရှိတွေလုံခြုံရေးအရာရှိတွေနဲ့မြန်မာအရေးအစိုးရရဲ့မူဝါဒနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်ထားတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ထိုင်းအစိုးရပြောရေးဆိုခွင့်ရှိသူကတော့ထိုင်းအစိုးရအနေနဲ့သူ့ရဲ့မူဝါဒအတိုင်းနိုင်ငံတကာပြည်ပခန့်တွေမှာဗတ်မလိုက်ပဲပြည်ပခန့်ကိုငြင်းချမ်းစွာကင်တွယ်ဖြည့်ရှင်းသွားမယ်လို့မြန်မာအရေးနဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။